ဒီကနေ့ဖေဖော်ဝါရီလ13ရက်ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်တဲ့မွေးနေ့အထိမ်းအမှတ်အဖြစ်နဲ့နိုင်ငံတော်ဘက်ကဒေသတချို့မှာဆရာနာရှင်ဆန့်ကျင်ဆန္ဒပြကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေကအကြောင်းနေမှာဗိုလ်ချုပ်နဲ့တော်လှန်ရေးအကြောင်းတွေဟောပြောတာတွေလည်းလုပ်ခဲ့ကြတယ်လို့ဆရာနာရှင်ဆန့်ကျင်ရေးအင်အားစုတွေကပြောကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ
ဒီကနေ့ကြာရောက်တဲ့ဖေဖော်ဝါရီလ13ရက်နေ့ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်မွေးနေ့မှာတော့စကိုင်းတိုင်းကနီနယ်ထဲမှာငါတို့ဒီဗိုလ်ချုပ်အောင်ဆန်းများဆိုတဲ့ခေါင်းစည်းစာတန်းကိုကန်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုမျိုးခြိတက်ဆန္ဒပြခဲ့ကြတဲ့ရည်ရွယ်ချက်ကိုတော့ကနီမြို့နယ်နှွေဦးတော်လန်ရဲ့တပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကအခုလိုပြောပြပါတယ်
။ကျွန်တော်ကနီနယ်ကတော့ကျန်တာတင်းကြီးနဲ့ပုံစံမျိုးမျိုးနဲ့တပိတ်စီကြောင်းနဲ့ဆန္ဒပြမှုတွေကိုကျွန်တော်လုပ်ခဲ့ပေါ့အခုလည်းလုပ်တယ်အဲဆိုရင်ကျွန်တော်နေတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာပါကြအောင်ဒါမျိုးလုပ်ကလေးပေါ့အဓိကကတော့ဗိုလ်ချုပ်အောင်ဆန်းကိုကျွန်တော်တို့အနေနဲ့မမေ့ဘူးပေါ့အဲဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းဆိုတာကျွန်တော်ပြည်သူ့ရဲ့ဗိုလ်ချုပ်ပေါ့ဗိုလ်ချုပ်ဆိုတာကျွန်တော်တို့ဘယ်တော့မှမေ့မရဘူးလို့ကျွန်တော်တို့နိုင်ငံရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့အာဇာနည်တစ်ဦးဖြစ်တယ်ပေါ့အဲ့ဒါကြောင့်မလို့အာဇာနည်ဆိုတာကဘယ်တော့မှမတည်ဘူးလူတည်သွားပေမဲ့နာမည်မတည်ဘူးဆိုတော့ကျွန်တော်ပြည်သူလူထုကိုပြောချင်တယ်အဲ့တော့ဒီဒီလူလူတွေအနေနဲ့လည်းပဲမတို့ကိုယ်စီတယောက်ချင်းစီတယောက်ချင်းစီတိုင်းဟာဒါအာသာနေဖြစ်နေတယ်မတို့တယောက်ချင်းစီတယောက်ချင်းနဲ့ဗိုလ်ချုပ်အောင်ဆန်းကြီးချစ်ဖို့ဖြစ်ရမယ်ဆိုစိတ်ထဲနဲ့ဒီကြော်လိုင်းကြီးမှာပူပေါင်းပါဝင်ဆောင်ရွက်ပြီးတော့မှအတူတူကသွားဖို့လိုရဲဆိုတဲ့ message ပေးရင်းနဲ့ကျွန်တော်တို့သိစညီညီတရားတွေဟောတယ်ကျွန်တော်တို့ဟာဒီဘယ်လိုပဲဖြစ်ဒီအချိန်ကြီးကာလတွေပြောင်းပြောင်းဒါဒီတော့လည်းကိုသွားမှရမယ်ပေါ့အာဂါနီစိတ်ချက်တွေမျိုးဘို့မတို့ကဗိုလ်ချုပ်အောင်ဆန်းနေဖြစ်တယ်ဆိုရင်ဖြစ်ဖို့ရအတွက်ကြိုးစားသင့်တယ်ဆိုတဲ့ကြီးရွယ်ချက်နဲ့ဒါဆရာနိုင်ဆန့်ကျင်တဲ့ပြည်နယ်ဗိုလ်ချုပ်အောင်ဆန်းမွေးနေ့အမှတ်တရခံအောင်ပြုလုပ်တာပေါ့ဗျာ
လက်နက်ကင်တော်လန်ရေးလုပ်နေတဲ့သူတွေကလက်နက်မဲ့တော်လန်ရေးလုပ်နေကြတဲ့သူတွေပါဗိုလ်ချုပ်ရဲ့နီးလန်းတဲ့စိတ်ဓာတ်ကိုအတူယူလေးစားဖို့လိုသလိုအာနာရှင်ကိုလက်နက်ကင်တော်လန်ကြရင်းနဲ့ကိုယ်တိုင်အာနာရှင်ဖြစ်မသွားကြဘူးအထူးသတိထားသင့်ပါတယ်လို့ကိုပြည့်အောင်နိုင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့တော်လန်ရင်းမှာလက်နက်ကင်တော်လန်ရင်းလက်နက်မဲ့တော်လန်ရင်းပေါ့လက်နက်ကင်တော်လန်ရင်းကျော်လက်နက်မဲ့တော်လန်ရင်းမှာတော့ကျွန်တော်တို့လုပ်နေကြတဲ့သူတွေကပုံစံအမျိုးမျိုးကိုလာယာလမ်းနေရတဲ့အမျိုးမျိုးဆိုတော့ကျွန်တော်တို့ဗိုလ်ချုပ်ရဲ့လမ်းစဉ်အတိုင်းသွားဖို့ဆိုတာအများကြီးကျွန်တော်တို့လိုအပ်ပါလိမ့်တယ်ကျွန်တော်တို့အတော်ကိုစူးစမ်းရမယ်ရုံးကန်ရမယ်အနေထားတော့ရှိတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်မြန်မာတွေကအစွဲတွေအများကြီးနဲ့အရင်ကဆိုရင်ပါတီရောင်းသွေးတွေခွဲတာမျိုးကြီးကျွန်တော်ရှိကြတယ်ပေါ့ရှိကြတယ်ဆိုတော့လုပ်နေတဲ့နေရာမှာတော့အခက်အခဲတွေအမျိုးလိုရှိနေတယ်ဗိုလ်ချုပ်အောင်ဆန်းချမှတ်ထားတဲ့မူကောင်းတွေတိုင်းဗိုလ်ချုပ်အောင်ဆန်းကိုစိတ်တည်စိတ်ကြက်ဒီနှလုံးသားတွေပြည်ပြောင်းလဲဖို့ဆိုရင်ကျွန်တော်တို့ကအစမိဘပြည်သူတွေအနေနဲ့တော်လိုင်းကိုမြန်မြန်ပြီးချင်ရင်တော့ကျွန်တော်တို့ကြက်ကြက်သားသားတော့ကျွန်တော်တို့ဆုံးဖြတ်ရမယ့်အချိန်ရောက်နေပြီပေါ့ကြာနေလို့ကတော့ကျွန်တော်တို့မရဘူးအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ကဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာကျွန်တော်တို့တာဏိထံချလိုက်ကြပါဗိုလ်ချုပ်ကြီးစိတ်ကတည်းကတော့မွေးမယ်တော်လိုင်းကိုမြန်မြန်ပြီးအောင်ပြည့်ပြည့်သွားတာလုံမယ်ဆိုရဲ့ကျွန်တော်တို့သွားတင်နေပေါ့လက်နက်ကင်တော်လိုင်းကြီးမှာပါဝင်နေတဲ့သူတွေရောလက်နက်မဲ့တော်လိုင်းကြီးမှာပါဝင်နေတဲ့သူတွေရောကျွန်တော်တို့တော်လိုင်းသမားတွေအားလုံးကျွန်တော်တို့ဟိုသာနာတတ်တဲ့နှလုံးသားတွေများများရှိဖို့ကျွန်တော်တို့မွေးဖွားပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်ဘာလို့လဲဆိုတော့အချင်းကလာကြလာနေအမြအာနာရှင်ကိုတော်လိုင်းရင်းနဲ့အာနာရှင်ဆန်ဆန်ပြုလုပ်နေတာမျိုးတွေကျွန်တော်တို့လူအနည်းနဲ့များဆိုပြီးကျွန်တော်တို့ရှီကောင်းရှိနိုင်ပါတော့အဲဒီတော့ကကျွန်တော်တို့ဒီအနေနဲ့ကပြည်သူကိုပတ်ကံပေးတဲ့အခါကျွန်တော်အလုပ်လုပ်မယ်ပြည်သူအချင်းညီဘူးဆိုလို့ရှိရင်ပြည်သူချင်းသားကိုသင်တယ်ပါလေဒါကြောင့်မလို့ဗိုလ်ချုပ်ဆိုတဲ့ဆန္ဒမူနာပြုဖို့ရကောင်းတယ်ကျွန်တော်တို့ရဲ့အာဇာနည်လည်းဖြစ်တယ်သူရဲကောင်းလည်းဖြစ်တယ်လူ့ရဲ့ဖခင်ဖြစ်တယ်ဗိုလ်ချုပ်အောင်ဆန်းဘလို့ဒီမူကြည့်ကြံခဲ့တယ်ဒါတွေထုံးဘုံချုပ်ထုံးကိုနှလုံးမူပြီးတဲ့အခါမှာကျွန်တော်တို့အလုပ်လုပ်တင်ပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကလည်းဒီကနေ့ကြာရောက်တဲ့ဘုံချုပ်အောင်ဆန်းမွေးနေ့မှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့မူနဲ့တည်ထောင်ထားတဲ့အကြောင်းတွေကိုတွားရောက်ပြီးတော့တော်လန်ရေးအကြောင်းတွေနဲ့ဘုံချုပ်အောင်ဆန်းအကြောင်းတွေကိုဟောပြောခဲ့ကြတယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌကိုရှင်းတန်ကပြောပြပါတယ်
အဲ့ဒါဒီမောင်ကကျွန်တော်ဒီမောင်ကမျိုးလူလူသမီးတွေပဲဥဆောင်ကော်မတီမင်းကဒီကျွန်တော်တို့ဟောပေါ့ဒီကျောင်းဒီဒီဟောပေါ့ဒီဇိုင်းကြီးတွေဆိုရဖွဲ့ထားတဲ့ဒီကျောင်းတွေမှာဒီကျောင်းမှာကျောင်းမှာရှယ်ကျောင်းမှာကျောင်းဆိုတွေကိုကျွန်တော်ကိုကျွန်တော်အဆန်စိတ်တန်းနဲ့ပတ်သက်ပြီးတော့ကိုကျွန်မွေးနေနဲ့ပတ်သက်ပြီးကြတော့အမတ်တရားစကားတွေတော့ပြောရပေါ့လေကျောင်းမှာကျောင်းဆိုတွေအရင်ပတ်သက်ပြီးကြတော့ဒီတော်လိုင်းမှာဘယ်လိုမျိုးပုံမောင်ပတ်သက်လို့ရရင်ဆိုမျိုးတ ွားပြီးတော့ဟောပြောရမှာဆက်လုပ်တယ်ကျွန်တော်လည်းမပေါ်လဲကျွန်တော်ဒီဘိုးကျောင်းဆန်းကလည်းဟိုတိုင်းပြည်သူ့ရဲ့တိုင်းပြည်နဲ့လူမျိုးအတွက်ဒီသူ့ရဲ့အရာအလုံးကိုဒီတိုင်းပြည်နဲ့လူမျိုးတွေပေါ်မှာဒီမြုပ်နယ်ပြကြတာဒီတိုင်းပြည်လွတ်လပ်ရေးအောင်ကြိုးပမ်းသွားရပေါ့အခုကျွန်တော်တို့ဒီမျိုးတို့လည်းမှာလဲပြည်နာရှင်လက်အောက်ကနေပြကြတော့လွတ်မြောက်အောင်ကျွန်တော်တို့ပြည်သူပြည်သားတွေအားလုံးနဲ့ဘိုးကျောင်းဆန်းလို့စိတ်တည်မှုပြရပြကိုယ့်ရဲ့ဟိုကိုယ်စဉ္ညာဆန်းရှိတယ်မြတ်ကိုယ့်ရဲ့ဘဝတွေချင်းချင်းမြုပ်နယ်ပြကြတော့ဒီစိတ်အနာရှင်အကြပ်ဖက်အနာပြည့်စုံစုကောင်းဆောင်မင်းအောင်နိုင်လက်အောက်ကနေကျွန်တော်လွတ်မြောက်ဖို့အတွက်တော်ဒီမျိုးတို့လည်းကြည့်ပါဘူးဘုံဘဝဝင်ရဖို့နောက်ဆက်တွင်နောက်ဖြစ်ပေါ်လာမယ့်ဒီဒီမိုကရေစီဖက်ဒရယ်ပြည်အောင်စုနိုင်ငံတစ်မှာလည်းနိုင်ငံတစ်နဲ့ကိုင်းကြီးရဲ့နိုင်ငံသားတွေဖြစ်လာအောင်ခုလိုမျိုးနေရင်ဒီချိန်ကနေတောင်းသားပွားကလေးကကိုယ့်ရဲ့ကိုယ့်ရဲ့အသိစိတ်တွေနဲ့ကိုယ်ပြန်ပြီးပြုရင်ကြောင်းလဲထားကြဖို့ဖြစ်တင်ထားကြဖို့အတွက်ကျွန်တော်တို့ဟောပြောခဲ့တယ်ပေါ့ဟု
တ်စကိုင်းတိုင်းတွင်ကတမူးတပယ်ရင်ဖားကန့်ကျွန်းလှမြောင်ဘုဒ္ဓလေနဲ့အရတော်တို့မှလည်းဘိုးကျောင်းဆန်းရဲ့108နှစ်မြောက်မွေးနေ့အထိမ်းမတ်ဆရာနာရှင်စန့်ကျင်ခြိတက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့ကလူငယ်တပိတ်အဖွဲ့တွေကလည်းဗိုလ်ချုပ်မွေးနေ့မှာအိမ်တွင်းကနေဆရာနာရှင်စန့်ကျင်စာရီနဲ့ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်မှာတင်ကြတဲ့လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ရှင
်မဆွမွန်တင်ပြပေးခဲ့တာပါခင်ဗျမြန်မာနိုင်ငံတဝမ်းကစာတင်ကျောင်းတွေမှာအခုလိုဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ရောက်တိုင်းနေ့စဉ်ဟောပြောပွဲတွေစာချီစာကုန်းနဲ့ကြပြရွတ်ပြိုင်ပွဲတွေကိုကျင်းပလေရှိပေမဲ့လက်ရှိအုပ်ချုပ်ရေးအာဏာယူထားတဲ့စစ်ကောင်စီကတော့ဒီနေ့မှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့နဲ့ဆိုင်တဲ့အခမ်းအနားတွေကိုအစဉ်အလာအတိုင်းကျင်းပခဲ့တာမတွေ့ရဘူးလို့မြန်မာနိုင်ငံအတွင်းကဒေသခံတချို့ကပြောကြပါတယ်ခင်ဗျ